ကျောင်းသားတွေသဘိမှောက်ဆန္ဒပြနေတဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးအစိုးရလွှတ်တော်ကျောင်းသားကိုယ်စားလှယ်တွင်နဲ့
ဒုတိယအကျိုးညှိနှိုင်းဆွေးနွေးပွဲကနေဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်အသေးစိတ်ကိုမဆုမွန်ကပြောပြပေးပါမယ်ရှင်ဟုတ်ကဲ့ပါဒီကနေ့ဖေဖော်ဝါရီလ9ရက်နေ့တနင်္လာနေ့မှာရန်ကုန်မြို့ပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနအောက်မြန်မာပြည်ရုံးမှာပညာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန့်ရှင်ဦးဆောင်တဲ့အစိုးရတာဝန်ရှိသူတွေနဲ့ဒေါက်တာသိန်းလွင် ပါဝင်တဲ့NNEA ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကပညာရှင်တွေနောက်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တော်ဦးတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးဒုတိယအကြိမ်မြောက်ကျင်းပတဲ့အကျိုးညှိနှိုင်းဆွေးနွေးပွဲမှာအဓိကဆုံးဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ကျောင်းသားကိုယ်စားလှယ်အဖြစ်ဦ
ဘယ်လိုပုံစံလေးကျင်းပမယ်ဆိုတာကိုဒီကဆွေးနွေးရပါလိမ့်။ဆွေးနွေးတော့ကျွန်တော်တို့ဗော်ဒူမီရဲ့ရတာက February 17ရက်နေ့ပြည်အောင်စုနဲ့မတိုင်ခင်ပေါ့နော်။ February 17ရက်နေ့မနေ့9နာရီခွဲကျွန်တော်တို့နေရာကကြတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ဝင်းခန်းမထဲမှာကျွန်တော်တို့ကျင်းပဖို့ပေါ့။နောက်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲမှာတစ်ဖက်ကိုကိုယ်စားလှယ်20ဦးစီတက်နေ။နောက်ဆွေးနွေးပွဲခမ်းမအတွင်းမှာမှတ်တမ်းယူဖို့အတွက်အစိုးရကိုယ်စားလှယ်တွေအစိုးရတက်ရောက်ခွင့်ရမယ်ဆိုတဲ့သဘောလေးကိုကျွန်တော်တို့သဘောတူညီရကြတာရှိပါတယ်။ဟုတ
်။အခုကျင်းပတဲ့ဒုတိယအကြိမ်အကျိုးညှိနှိုင်းပွဲမှာတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးရက်သတ်မှတ်ဖို့ကိစ္စကိုအဓိကဆွေးနွေးခဲ့တာပါ။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမန္တလေးကနေရန်ကုန်အထိလမ်းလျှောက်ချီတက်ဆန္ဒပြနေတဲ့အကြောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုတွေနဲ့ပတ်သက်လို့တော့နှစ်ဖက်အလွတ်သဘောဆွေးနွေးခဲ့တယ်လို့ကိုအောင်မိုင်းဆန်းကပြောပါတယ်
။အဲ့ဒါတွေကတော့သူတို့ဘက်ကဆိုရင်တဲ့ချက်တွေနဲ့ကျွန်တော်တို့ဘက်ကလည်းသူတို့ဘက်ကပြည်မှုရာတွေနဲ့ပတ်သက်ပြီးအလွတ်သဘောတော့ပြောပြတယ်ဒါပေမဲ့နှစ်ဦးနှစ်ဖက်သဘောတူညီချက်အနေနဲ့တော့မထုတ်ပြန်နိုင်ဘူးပေါ့နော်အလွတ်သဘောပဲပြောကြတာပဲရှိတာ။ဒါကြောင့်လဲဆိုတော့ဒီမှာတက်လာတဲ့လူတွေကလည်းသူတို့ဘက်ကအပိုင်ဆုံးပြပေးနိုင်တဲ့နေသားမရှိဘူးဖြစ်နေတာပေါ့နော်။ကျွန်တော်တို့ဘက်က3ယောက်ကကျွန်တော်ရဲ့နောက်ကိုရဲစာနေချွန်းရဲ့နောက်ပြီးတော့ကိုချေဝင်းမောင်ရဲ့3ယောက်တက်တယ်။ NNI ရဘက်ကကျတော့ဒေါက်တာသိန်းဝင်းရဲ့ကိုဆိုးချွန်းရဲ့တက်တယ်။နောက်ပြီးတော့အစိုးရဘက်ကကျတော့ပညာရေးဒုဝန်ကြီးပန့်ရှင်းရဲ့နောက်ပြီးတော့ဒေါက်တာအောင်မင်းရဲ့တက်တယ်။ရန်ကုန်တိုင်းဒေသကြီးစိုးရဘက်က2ယောက်တက်တယ်။တစ်ယောက်ကနယ်လုံးဝင်းကြီးဦးတင်ဝင်းရဲ့နောက်တစ်ယောက်ကတော့ဒီပညာရေးနဲ့ဝင်းကြီးပေါ့အဲ့လူတွေတက်ကြတယ်။ကျွန်တော်တို့ဆွေးနွေးတာဒီဟိုအစင်းမြင့်ပညာဦးရီကနာအောင်မှာပြီးရုံးမှာစီဝေခမ်းမှာဆင်းနေကြတာဟုတ
်လွတ်တော်မှာအတီးပြူပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးလေးပွင့်ဆိုင်ဆွေးနွေးမှုကိုဖေဖော်ဝါရီလ၁ရက်နေ့ရန်ကုန်စည်ရင်တုခမ်းမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရအဖွဲ့လွတ်တော်တာဝန်ရှိတဲ့သူတွေ NNDI ကိုယ်စားလှယ်တွေနဲ့အကြောင်းသားကိုယ်စားလှယ်15ဦးပထမဦးဆုံးအကြိမ်ဆွေးနွေးခဲ့ကြတာပါဒုတိယအကြိမ်ဆွေးနွေးမှုကိုတော့ဖေဖော်ဝါရီလ၃ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မပြေလည်မှုတွေဖြစ်ခဲ့ပြီးတော့ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာမှပြန်လည်စဉ်းစားမယ်ဆိုပြီးဆွေးနွေးပွဲတွေကိုရပ်ဆိုင်းလိုက်တာပါအဲ့ဒီနောက်မှာတော့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးကဒေါက်တာသိန်းလွင်ကိုတည်ထောင်တွေ့ဆုံဖို့ကမ်းလှမ်းခဲ့ပြီးဆွေးနွေးပွဲဖြစ်ပျောက်ရေးတိုင်ပင်ဆွေးနွေးခဲ့ကြပါတယ်ဒီနောက်မှာတော့ဒေါက်တာသိန်းလွင်ရဲ့တောင်းဆိုချက်နဲ့ဒုတိယအကြိုညှိနှိုင်းပွဲမှာပထမဦးဆုံးအကြိမ်ဖြစ်ကျောင်းသားကိုယ်စားလှယ်၃ဦးပါဝင်ခွင့်ရခဲ့တာပါဒီကျောင်းသားတွေကတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကဘကတာကိုစလဲကိုအောင်မိုင်းဆန်းတက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ရဲ့ကိုစလဲကိုရဲစာနီထွန်းနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်မြေလက်ရဲ့ကိုစလဲကိုချစ်ဝင်းမောင်တို့တက်ရောက်ခဲ့တာဖြစ်ပါတယ်ရှင်